မေလ3ရက်တောက်ချာလေးမှာချက်ရမယ်ကမ္ဘာတရင်လက်လက်ခွင့်ဆိုင်ယန်နေအတွက်ရည်ရွယ်ပြီးတော့ One Free Press Coalition အဖွဲ့ကထုတ်ပြန်လိုက်တဲ့ကမ္ဘာတဝန်အနှိမ့်ကိုခန့်ရတဲ့သတင်းသမားတွေတဲ့ကအရေးတကြီးအဖြစ်ဆုံးသတင်းသမား10ဦးရဲ့မှာမြန်မာနိုင်ငံမှာရခိုင်ပြည်ပကအရေးသတင်းယူမှုကြောင့်နိုင်ငံတော်စိတ်ဝချက်ပေါက်ကြားမှုဥပဒေအရအရေးယူခန့်ခဲ့ရတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လည်းပါဝင်ပါတယ်။ AP Writers Forbes နဲ့ Times အပါအဝင်နာမည်ကြီးသတင်းဌာနတွေစုပေါင်းပြီးဒီနေ့အစောပိုင်းကဆွစ်ဇာလန်နိုင်ငံ Davos မှာကျင်းပခဲ့တဲ့ World Economic Forum မှာနိုင်ငံတကာမီဒီယာညီလာခံကြီးမှဖွဲ့စည်းခဲ့တဲ့ One Free Press Coalition သတင်းလက်လက်ခွင့်ညံပေါင်းဖွဲ့ရဲ့တက်ပြက်အချင်းထုတ်ပြန်ချက်မှာအခုလိုဖော်ပြထားတာဖြစ်ပါတယ်။ပြည်သူတွေကိုသတင်းတွေတင်ပြနိုင်မှုအတွက်ကြိုးပမ်းမှုကြောင့်အဖမ်းဆီးကံအနှိမ့်ဆက်ကံအသက်ခံခဲ့ရတဲ့ကမ္ဘာတဝန်းကသတင်းသမားတွေရဲ့အခြေအနေတွေကိုအဆက်မပြတ်သိနေနိုင်အောင် One Free Press Coalition ညံပေါင်းဖွဲ့ကလက်ဆင့်ထုတ်ပြန်နေတာဖြစ်ပြီးညံပေါင်းဖွဲ့ရဲ့တက်ပြက်အချင်းထုတ်ပြန်တဲ့အနှိမ့်ကုတ်ကံအရေးကြီးသတင်းသမားတွေရှင်းတဲ့မှာရခိုင်ပြည်နယ်အင်းတင်ကြီးရွာမှာ Ranger ဆဲဦးအသက်ခံမှုကိုသတင်းယူမှုအတွက်မကြသေးခင်က Pulitzer ဆုချီးမြှင့်တာခံရတယ်။ထောင်ခရင်းနဲ့ချက်ထားခံရတယ် Writers သတင်းတောင်နှစ်ဦးလို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ပြင်တူရကီနိုင်ငံ Sorry တိုင်းဦးမှာအသက်ခံရတယ်။ Jamal Khashoggi နဲ့ Tanzania နီကာရာဂွာ၊ကိုလံဘီယာ၊အိန္ဒိယ၊ကင်မရွန်၊တောင်ဆူဒန်နဲ့အီဂျစ်နိုင်ငံတွေကသတင်းသမားတွေလည်းပါဝင်ပါတယ်။ကုလသမဂ္ဂအထူးငြိမ်းချမ်းရေးအန်တိုနီယိုဂူတာရက်စ်ကလည်းသတင်းလက်လက်ခွင့်ဟာငြိမ်းချမ်းရေးတရားမျှတရေးရေးဆွဲဖွင့်ချိုးရင်းနဲ့လူ့ခွင့်ရေးဆိုင်ရာတွေအတွက်အဓိကအရေးပါကြောင်းကမ္ဘာသတင်းလက်လက်ခွင့်နေ့အတွက်အမှားစကားပြောကြားခဲ့ပါတယ်။